ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကထောင်ချီတဲ့ဆန္ဒပြသူတွေကလေထိုးရတဲ့အဝါရောင်ဘဲရုပ်တွေကိုခေါင်းနဲ့ရွက်ပြီးစစ်တပ်လက်ရွေစင်တပ်ဖွဲ့ကြီးစီရကိုချီတက်ပြီးဘရင်အခွင့်အာဏာကန့်သတ်ရေးဆန္ဒပြခဲ့ကြပါတယ်။ထိုင်းပြည်ရဲ့မဟာဝကြီးရလောင်ခွန်ရဲ့လက်အောက်မှာရှိတဲ့ဘရင်ကိုရင်တော်တပ်ဖွဲ့ဌာနချုပ်ကိုအပြင်ဘက်မှာချီတက်ဆန္ဒပြသူတွေကပြည်သူအခွန်ငွေတွေလို့ကြွေးကြော်ခဲ့ကြပါတယ်။ဒီနိုင်ငံမှာစစ်တပ်ဟာပြည်သူကိုဘယ်တော့မှမကာကွယ်ခဲ့ဘူး။ဒါပေမဲ့သူတို့ကတော်ဝင်မိသားစုကိုပဲအမြဲကာကွယ်တယ်လို့အသက်28နှစ်ရဲ့ဆန္ဒပြသူဘောမ်ကပြောပါတယ်။အသက်25နှစ်အရွယ် graphic designer အန်ကနာကတော့ Hammer of the Gods ရုပ်ရှင်ကိုရည်ညွှန်းပြီးတော်ကတော့သူတို့စီမှာအတူရှိပြီးငါတို့မှာဘဲတွေရှိတယ်လို့အနည်းဆုံးတော့သူတို့ကအကာအကွယ်ရတယ်လို့ပြောပါတယ်။ Rubber ဘေးရုပ်တွေဟာလူလူလှုပ်ရှားမှုရဲ့အမှတ်တင်ကြတာဖြစ်လာခဲ့ပါတယ်။ဆန္ဒပြသူတွေကဘရင်အာဏာနဲ့ဆက်ဆက်မှုတွေအားလုံးကိုပြစ်မှတ်ထားလာနေပါတယ်။ဘရင်ပိုင်ဆိုင်မှုဒေါ်လာ 1.3 ဘီလီယံရှိတဲ့ထိုင်းနိုင်ငံရဲ့ထိတ်တန့်ဘဏ်တစ်ခုကနေသူတို့ရဲ့လက်ရွေးစင်တပ်ဖွဲ့တွေနဲ့ဂျာမနီကအနားယူအပန်းဖြစ်အင်အားတွေအထိပြစ်မှတ်ထားလာနေပါတယ်။လူကြိုက်မများတဲ့ဝန်ကြီးချုပ်ပရာယုချန်ဝတ်တာလူကြိုက်မများတဲ့ဝန်ကြီးချုပ်ပရာယုချန်အိုချာအပေါ်ဘရင်ကထောက်ခံနာရတာကိုရုပ်သိမ်းရေးအတွက်ဆန္ဒပြသူတွေကဘရင်စနစ်ပေါ်ဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။